Syrian နိုင်ငံမှာဒီ IS သွေးကြွားတွေပြန်ပြီးတော့ပေါ်မလာအောင်လို့အစ်စ်တက်လာမဲ့ Trump အစိုးရအနေနဲ့လှုပ်ဖို့အရေးကြီးတယ်လို့ American နိုင်ငံသားရေးဝန်ကြီး Antony Blinken ကပြောကြားလိုက်ပါတယ်။ American နိုင်ငံသားရေးမူဝါဒနဲ့နိုင်ငံတကာဆက်ဆံရေးဆိုင်ရာတက်တိပညာရှင်များအဖွဲ့ Council on Foreign Relations ကဘုတ်ထူးနေတော့ကကျင်းပတဲ့ဆွေးနွေးပွဲမှာနိုင်ငံသားရေးဝန်ကြီး Blinken ကပြောကြားသွားခဲ့တာဖြစ်ပါတယ်
။ So I think President Trump will have a strong incentive to want to make sure that we'reAt least keeping a lid on ISIS reemerging in Syria.
Syria မှာ IS တွေပြန်လည်ပေါ်ထွက်မလာနိုင်အောင်လို့ရွေးကောက်ခံသမ္မတ Trump အနေနဲ့ခိုင်မာတဲ့မလုံးပေးဆွဲဆောင်မှုတွေရှိနိုင်လိမ့်မယ်လို့ထင်တဲ့အကြောင်းဝန်ကြီး Blinken ကပြောကြားသွားတာပါ IS တွေပြန်လည်အားကောင်းမလာအောင်လို့လိုအပ်သမျှတပ်တွေထားရှိတာ American ရဲ့မဟာမိတ်တွေသူတို့အလုပ်ကိုထိထိရောက်ရောက်လုပ်နိုင်အောင်ကူညီတာအပြင်ပုံမကောင်းမွန်တဲ့ Syria နိုင်ငံတည်ဆောက်ရေးမှာပံ့ပိုးကူညီတာကအထူးရောက်ဆုံးနည်းလမ်းဖြစ်မယ်လို့နိုင်ငံသားရေးဝန်ကြီးကပြောကြားခဲ့ပါတယ်။ Iran နိုင်ငံနဲ့ပတ်သက်လို့တော့ဒေသတွေမှာအခြေအနေမလှဖြစ်နေတဲ့ Iran အနေနဲ့ Nuclear လက်နက်ထုတ်လုပ်ရေးကိုအလေးအနက်စဉ်းစားနိုင်ကြောင်းနဲ့ဒါကိုတားဆီးနိုင်ဖို့အတွက်ရွေးကောက်ခံသမ္မတ Trump အနေနဲ့ညှိနှိုင်းမှုတွေလုပ်နိုင်ပါတယ်လို့ American နိုင်ငံသားရေးဝန်ကြီး Antony Blinken ကပြောကြားသွားခဲ့ပါတယ်ရှင်။